လေးရှားနိုင်ငံဆက်လက်ကောင်ပြည်နယ်မှာတရားမဝင်နေတဲ့မြန်မာနိုင်ငံသားတွေနေစဉ်ဆိုသလိုဖမ်းခံနေရတာမှာ3-4ရက်အတွင်းအခုတထောင်နီးပါးဖမ်းခံရတယ်လို့ကုညီနေသူတွေကပြောပါတယ်။အခုလိုဖမ်းဆီးများနေတဲ့အတွက်မလွတ်ရင်အပြင်မထွက်ကြဖို့လဲမြန်မာလူထုရဲ့ဆောင်ရွက်နေသူတွေကအကြံပြုနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါဦးခင်ဗျ။
မလေးရှားနိုင်ငံဆလန်ကောပြည်နယ်ကလုပ်ငန်းခွင်တွေကိုလူမှုကြီးကြပ်ရေးဌာနကပြီးခဲ့တဲ့တောက်ကြနေ့ကစလို့ဝင်ရောက်စစ်ဆေးခဲ့တာမှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတထောင်ဝန်းကျင်လောက်တပတ်အတွင်းမှာထိန်းသိမ်းခံထားရကြောင်းမြန်မာဖွဲ့စည်းတွေကပြောပါရတယ်။ဖေဖော်ဝါရီ21ရက်ကဈေးဆိုင်တွေအများကြီးရှိတဲ့ The Meru Market Complex နေရာကိုဝင်ရောက်ရှာဖွေခဲ့တာမှာလူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့မြန်မာနိုင်ငံသား930ဖမ်းမိတယ်လို့မလေးရှားလူမှုကြီးကြပ်ရေးဌာနဒုညွန်ချုပ် Jeffrey Amberg တဟားရဲ့အပြောကိုမလေးရှားသတင်းတွေမှာဖော်ပြခဲ့ပါရတယ်။နောက်ပိုင်းမှာလည်းစားတော့ဆိုင်တွေစက်ယုံအလို့ယုံတွေကိုနေစဉ်လူဝင်ရောက်စစ်ဆေးရှာဖွေနေတာမှာတရက်ကိုရာကနန်းလောက်ဖမ်းခံနေရကြောင်းမြန်မာဖွဲ့စည်းတွေက VOA ကိုပြောပါတယ်တရားမဝင်နေထိုင်နေကြတဲ့မြန်မာတွေအတွက်အင်မတန်ဆိုးရွားတဲ့အခြေအနေဖြစ်တယ်လို့မလေးရှားမြန်မာအလို့သမားများအဖွဲ့ရဲ့ဥက္ကဋ္ဌဦးအေးလိုင်က VOA ကိုပြောပါတယ
်ဆရာဖမ်းလို့ရှိရင်ရာကနန်းထောင်ကနန်းကြီးလာပြီးတော့အခုဆို300အခုဆိုရင်900အထိနဲ့လိမိတ်တွေချက်လာတော့တနေရာထဲမှာမြန်မာဦးကြီးအဲ့လောက်အများကြီးဖမ်းခံနေရတဲ့စိတ်ဆောက်ကြီးကြတော့သာဆွေးရတော့တယ်အလုံးလုံးလို့ရှိလို့ရှိရင်လည်းဒီနဲ့လောက်ကြဖို့အချောင်းကိစ္စမရှိသေးနဲ့အပြင်ကိုသွားသွားလာလာမလုပ်ကြဘူးကျွန်တော်အထူးတတိပီးဖြစ်တယ်ပေါ့နော်သူတို့ကအခုဖမ်းခံရတဲ့လူတွေကိုတရားရုံးတွေနဲ့အစင်လုံးဆောင်ထားတဲ့အစင်လုံးမရှိတဲ့လောက်ဖြစ်သွားပြီဖမ်းခံရင်ကောက်တတ်ဖို့လေစရနေပြီးတော့လေလက်မှတ်ဖို့ကျွန်တော်နိုင်ငံပြန်ပို့တယ်ဘူးရှင်က
မြန်မာနိုင်ငံထဲမှာစစ်ကောင်စီကစစ်သားစုဆောင်မှုတွေတိုးလုံနေချိန်မလေးရှားကနေဓာတ်ရိုက်ပြန်ဖို့ခံရတဲ့မြန်မာတွေစစ်သားစုဆောင်ခံရမှာကိုလည်းစိုးရိမ်နေကြပါတယ်။မလေးရှားဆိုရကတဖက်မှာဖမ်းဆီးနေတယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကလည်းအထောက်ထားမဲ့တွေကိုကာကွယ်ပေးဖို့လုပ်နေပါတယ်။2019ကနေ2022အတွင်းမှာဒုက္ခသည်လျှောက်ထားသူတွေအနေနဲ့ UNHCR ကိုဆက်သွယ်ကြဖို့အလို့သမားရေးဆောင်ရွက်နေသူတွေကတိုက်တွန်းနေပါတယ်။ UNHCR ကိုဖုန်းခေါ်လို့မရရင်နှိစရာမြန်မာအဖွဲ့အစည်းတွေကတဆင့်ဆက်သွယ်ဆောင်ရွက်ကြဖို့လည်းအကြံပြုနေပါတယ်။ဂျိုဟိုးပြည်နယ်နဲ့စလန်ကောပြည်နယ်ကစစ်ရုံ12ခုကိုရဲတပ်ဖွဲ့ကတနင်္လာနေ့ကဝင်ရောက်ရှာဖွေခဲ့လို့အဲ့ဒီမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအများအပြားထွက်ပြေးခဲ့ရပါတယ်။မလေးရှားသတင်းတွေမှာတော့ဒီစီမံချက်အတွင်းနိုင်ငံခြားသား430လောက်ကိုဖမ်းဆီးမိတယ်ဆိုပြီးဖော်ပြခဲ့ပါတယ်။စားတော့ဆိုင်ဈေးဆိုင်တွေရဲ့အနောက်ဖက်အထိဝင်ပြီးတော့ရှာဖွေဖမ်းဆီးနေတဲ့အခြေအနေတွေဖြစ်နေတာပါ။မြန်မာလူထုများအဖွဲ့ရဲ့ဥက္ကဋ္ဌဦးအေးလိုင်ကအခုလိုဆက်ပြောပါတယ
်အရင်တော့ကတော့ဆိုင်နဲ့ပတ်သက်တဲ့လုပ်ငန်းလိုင်စင်တွေဝင်ပြီးစစ်ဆေးရမျိုးတွေကိုစစ်တေဆိုင်ရာကြီးကလုပ်ပိုင်ခွင့်ရှိပါတယ်အရင်တော့ဆိုလို့ရှိရင်ဒါဆစ်နေကြပါတော့ဆံမိုင်းထောက်ခံတဲ့အပြည့်ပေါ်မရဘူးဆိုတော့ဆိုင်ဖွင့်တာတွေစစ်တဲ့အပိုင်းတွေရှိပါတယ်ဒါပေမဲ့အခုတော့ဘယ်တော့ပါပြလာတော့ဆိုတော့အဲ့ဒီဝန်ထမ်းတွေကလူတွေကိုပါဆစ်လို့ရတယ်အခွင့်အာဏာမျိုးရှိနေတာကျွန်တော်တွေ့ရတယ်သူတို့ဆိုင်ကိုဝင်လာပြီးဆိုလို့ရှိရင်အဖွဲ့ပေါင်းလုံးပြူပေါင်းပါဝင်လာတာတွေ့ရတယ်ရဲလို့လာဝကားလို့အားတော်လို့ပြောင်းမော်ရယ်ဖွင့်လာတဲ့ဆိုင်ဖြစ်နေတယ်ဆိုလို့ရှိရင်လည်းဆိုင်ရှင်အားသာအရေးယူကြရတယ်အခွင့်အရေးပြီးပေါင်းပြီးတော့ပါဝင်လာတာဖြစ်တဲ့တော့ဟိုဖန်ဆင်းသိမ်းခံရနိုင်တဲ့အရေးမျိုးအချိန်ကြီးကြုံနေရတာပေါ့နော
် UNHCR ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့အချက်လက်တွေအရဆိုရင်မလေးရှားမှာလူပေါင်း392,000ကျော်လောက်ကဒုက္ခသည်အဖြစ်မှတ်ပုံတင်ထားပါတယ်အဲ့ဒီအထက်မှာ39,000ကျော်ကမြန်မာနိုင်ငံကရောက်လာတာလို့ရေးသားထားပါတယ်ပြီးတော့ဒီပမာဏရဲ့60ရာခိုင်နှုန်းကျော်ကရိုဟင်ဂျာလူမျိုးတွေဖြစ်တယ်လို့ပြောပါရယ်။နောက်ထပ်အများဆုံးကချင်းလူမျိုးဖြစ်ပြီးကျန်တာကတော့မြန်မာနိုင်ငံအနှံ့ကရောက်လာကြတာလို့ဖော်ပြထားပါရယ်ခင်ဗျာ။